မြန်မာဒီမိုကရေစီအဖွဲ့ချုပ်တရားဝင်ရက်ဒီပန်ခွင့်အထူးအယူခံကိုအပြစ်သက်ပယ်ချလိုက်တာဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာရန်ပါအချက်တော်တော်များများကိုဖောက်ဖျက်ကျူးလွန်နေဆိုပြီးဂျနီဗာအခြေစိုက်လူ့အခွင့်အရေးကောင်စီကိုတင်ပြတိုင်ကြားဖို့ဒေါ်ဆန်းစုကြည်အပါအဝင်အနယ်ဒီတာဝန်ရှိသူတွေဒီကနေ့တနင်္လာနေ့မှာဆုံးဖြတ်လိုက်ကြပါတယ်ဒေါ်ဆန်းစုကြည်နဲ့အနယ်ဒီရှင်းနေအဖွဲ့တို့တွေ့ဆုံဆွေးနွေးကြပြီးတဲ့နောက်မှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုတော့ဘန်ကောက်ကနေဆက်သွယ်မေးမြန်းထားတဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းကပြောပြပေးပါမယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးပါတီအဖြစ်တရားဝင်ရက်ဒီပိုင်ခွင့်အတွက်အထူးအယူခံလျှောက်ထားခဲ့တာမှာ NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာဝင်ပြိုင်မှုတရားဝင်မှတ်ပုံတင်ရေးညှင်းဆန်ခဲ့တာကြောင့်ဆိုပြီးနေပြည်တော်မှာရုံးထိုင်တဲ့တရားရုံးချုပ်ကနေအထူးအယူခံကိုပယ်ချခဲ့ပါတယ်။အဲဒီလိုပယ်ချတာဟာလူ့အခွင့်အရေးကြီးညာစရမ်းပါအချက်အတော်များများကိုဖောက်ဖျက်ကျူးလွန်တာဖြစ်တယ်ဆိုပြီး NLD ကလူ့အခွင့်အရေးကောင်စီကိုတင်ပြတိုင်ကြားဖို့ပြင်ဆင်နေတာပါ။
အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့တိုင်ပြည်မှာ rule of lawနော်တရားဥပဒေစိုးမိုးမှုမရှိဘူးဒီအမှုမှာကျွန်တော်တို့ပေါ်လွင်နေတယ်ဆိုတဲ့ဟာကိုအဓိကလ
ား NLD ရှေ့နေသူဖြစ်သူဥညံဝင်းပြောပြသွားတာပါအထူးအယူခံကိုပယ်ချခံရပြီးတဲ့နောက်မြန်မာနိုင်ငံတရားရေးစနစ်မှာဥပဒေလမ်းကြောင်းအရနောက်ထပ်လှုပ်ရှားဘာမှမရှိတော့ဘူးလမ်းကုန်သွားပြီဆိုပြီး NLD ဘက်ကအရင်ကပြောထားဘူးပါတယ်ဒါကြောင့်လူ့အခွင့်အရေးကောင်စီကိုတင်ပြတာမှာသူတို့ဘက်ကနေခိုင်ခိုင်မာမာတင်ပြနိုင်မယ်ဆိုရင်လူ့အခွင့်အရေးကောင်စီကလည်းသူတို့ဘက်ကိုအလေးအသာဆုံးဖြတ်ပေးမယ်လို့ NLD ကမျှော်လင့်ထားပါတယ်။အခု NLD ဘက်ကထောက်ပြတဲ့အချက်ထဲမှာအဓိကဖြစ်တဲ့ Rule of Law တရားဥပဒေစိုးမိုးမှုဟာမြန်မာနိုင်ငံမှာပျက်စီးနေကြတာအတော်ကြာပြီလို့ဥပဒေရေးရာကျွမ်းကျင်သူတွေလူ့အခွင့်အရေးလှုပ်ရှားသူတွေပညာရှင်တွေကမကြာခဏထောက်ပြပြောဆိုခဲ့ကြပါတယ်။အခုအချိန်မှာသမရာလဲရွေးပြီးလွှတ်တော်အစည်းအဝေးတွေလည်းကျင်းပနေအုပ်ချုပ်ရေးပုံစံတစ်ခုကလည်းမကြာခင်မှာပေါ်လာတော့မှာဖြစ်ပါတယ်။ဒါပေမဲ့လေဒီအခြေအနေတွေကတရားဥပဒေစိုးမိုးမှုတိုးတက်ကောင်းမွန်လာမယ့်စီရှေ့ရှုသွားလိမ့်မယ်လို့ဥညာဝင်းကတော့မျှော်လင့်မထားပါဘူ
းလက်ရှိအဲ့ဒီမေကုန်းနဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တော့အကောင်းမမြင်ဘူးဘာဖြစ်လို့လဲဆိုတော့အခုစိုးအဖွဲ့ဓာတ်တို့နော်နောက်ထပ်သမ္မတရွတ်အားလုံးကဘာမှအပြောင်းလဲကျွန်တော်တို့မမြင်ဘူးနော်ဘာဖြစ်လို့အပြောင်းလဲမမြင်လဲဆိုတော့ကျွန်တော်တို့ပြည်သူလွတ်တော်ပြည်တော်စုလွတ်တော်ဆိုတာကြီးကိုဆောင်ရွက်ပြီးကမှနာအာဖဆိုတာရှိနေတယ်ဗျဥပဒေရ။ဟောအဲ့ဒါကကျွန်တော်တို့ဘာမှအပြောင်းလဲမရှိဘူးလို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ
်။တရားဥပဒေစိုးမိုးမှုရှိတယ်ဆိုတာကတရားဥပဒေအထက်မှာဘယ်သူမှမရှိတာဥပဒေရှင်းမောက်မှာနိုင်ငံသူနိုင်ငံသားအားလုံးတန်းတူညီမျှရှိတာနိုင်ငံသူနိုင်ငံသားတွေကိုအာဏာပိုင်တွေကတရားလက်လွတ်မတရားပြုမှုလှုပ်ဆောင်တာမျိုးတွေကနေအကာအကွယ်ပေးတာစသည်အားဖြင့်ဖြစ်ပါတယ်။ဒါကြောင့်လေဒီမိုကရေစီတိဆောက်ရေးမှာတရားဥပဒေစိုးမိုးမှုရှိဖို့ရာဟာအရေးအကြီးဆုံးဖြစ်တယ်လို့ဥညံဝင်းကထောက်ပြပါတယ
်။အဓိကအကျဆုံးပဲ။အဲ့ဒီ rule of law မရှိဘဲနဲ့လူ့အခွင့်အရေးတို့ဒီမိုကရေစီတို့ဆိုတာမရှိနိုင်ဘူး။ဒါလူ့အခွင့်အရေးဒီမိုကရေစီကကျွန်တော်တို့ rule of law နဲ့တတွဲတယ်ပဲကျွန်တော်တို့ဒီလိုရှုမြင်ပါတယ
်။ NLD ပါတီဟာနိုင်ငံရေးပါတီအဖြစ်တရားဝင်ရက်တီခွင့်အတွက်တရားဥပဒေကြောင်းအရစူးစမ်းနိုင်တဲ့အခွင့်အလမ်းတွေကုံသွားပြီဖြစ်ပြီးလက်ရှိမှာတရားဝင်နိုင်ငံရေးပါတီတခုမဟုတ်တော့ပေမဲ့ရန်ကုန်မြို့ရွှေကုန်းတိုင်အရက်မှာဆိုင်းဘုတ်တင်အလံထောင်ထားတဲ့ပါတီရုံးချုပ်ဆက်ရှိနေသေးတယ်လို့လှုံ့ရှားမှုတွေကလည်းရှိနေသေးပါအခုချိန်ထိတော့ NLD ပါတီရဲ့လှုံ့ရှားမှုတွေကိုမြန်မာအာဏာပိုင်တွေဘက်ကတိတိတသားဟန့်တားတာမျိုးမရှိသေးပါဘူးခင်ဗျာ